ရေးယူပြဖိခံမဲ့ရေးကိုရင်ဆိုင်ပြီးလွတ်လပ်စွာဖော်ထုတ်ခွင့်တွေအတွက်မဆုံမနစ်ကြိုးပမ်းခဲ့ကြသူတွေဖြစ်နိုင်ငံပေါင်း24နိုင်ငံကစာရေးဆရာပေါင်း48ယောက်ကိုလူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ကဂုဏ်ပြုလိုက်ပါတယ်။နယူးယောက်ခြေဆိုင်လူ့ခွင့်ရေးအဖွဲ့ရဲ့ဒေါ်လာ1000တန်း Herman Hammett စုကိုစာနယ်ဇင်းသမားတွေ၊ Internet Blogger တွေ၊စာရေးဆရာတွေသာမကတချင်းရေးဆရာတွေ၊အဆိုတော်တွေနဲ့ကတ်တွန်းဆရာတွေကိုပေးရသွားဖို့ဒီကနေ့ပဲကြေညာလိုက်တာပါ။ရွေးချယ်ခံရသူတွေထဲမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုဖို့စိတ်ပိုင်းဖြတ်ထားသူတွေကိုအဆိုတွေကဟန်တားလို့မရဘူးလို့ဆိုခဲ့တဲ့ထိုင်းနိုင်ငံကအင်တာနက်အွန်လိုင်းပေါ်ကတဆင့်လှုပ်ရှားသူတူဖြစ်တဲ့ချီယန်နော့ဖရမ်ချိုင်ပေါ်လဲပါဝင်ပါတယ်ဆူရရှိသူနောက်ထပ်6ယောက်ကတော့ဗီယက်နမ်နိုင်ငံကပဲဖြစ်ကြပြီးဒီထဲမှာတော့ပိတ်ပင်ခံထားရတဲ့ဒီမိုကရေစီလှုပ်ရှားနေသူအုပ်စုတစ်ခုဖြစ်တဲ့ Block 8436ဖွဲ့ရဲ့ခေါင်းဆောင်တူလည်းဖြစ်စာရေးဆရာတူလည်းဖြစ်တဲ့ဝမ်ရှန်ငါညာလည်းပါဝင်ပါတယ်သူကိုယ်တိုင်ကတော့တတလုံးအစိုးရဆန့်ကျင်ဝါဒဖြန့်နေဆိုတဲ့ဆွဆွဲချက်တွေနဲ့ထောင်နဲ့6နှစ်ကြာခံနေရတာပါတခြားဆူရှင်တွေအဖြစ်အာရှတိုက်ကရွေးချယ်ခံထားရသူတွေထဲမှာတော့အာဖဂန်တရုတ်အင်ဒိုနီးရှားကမ္ဘောဒီးယားမလေးရှားစင်ကာပူစတဲ့နိုင်ငံတွေကစာနယ်ဇင်းသမားတွေပါဝင်ကြပါတယ်